မြန်မာ့ချီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းလည်းဖြစ်သူဘေးရစ်ချက်ဆန်ဟာဒီကနေ့မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံပါတယ်မြန်မာနိုင်ငံတွင်းကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးကုသရေးလုပ်ငန်းဆောင်ရွက်မှုအခြေအနေကာကွယ်ဆေးထိုးနှံပေးမှုအခြေအနေတွေနဲ့အမေရိကန်ပြည်တော်စုဘက်ကရောဂါကာကွယ်ဆေးကူညီပေးမဲ့အခြေအနေတွေကိုဆွေးနွေးကြတဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်ဘေရစ်ချက်ဆက်ရဲ့ခီးစဉ်ဟာသူစီစဉ်နေသူတွားရောက်တဲ့ခီးစဉ်ဖြစ်ပေမဲ့လူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံစီအမြန်ရောက်နိုင်ရေးအထောက်အကူဖြစ်စေနိုင်တာကြောင့်အမေရိကန်အစိုးရအနေနဲ့ကြိုဆိုကြောင်းမနေ့ကပြောဆိုပါတယ်ကိုရိုနာကရောဂါကုသရေးအကူအညီတွေနဲ့တခြားအရေးပေါ်လိုအပ်နေတဲ့အကူအညီတွေကိုမြန်မာခေါင်းဆောင်တွေဘက်ကခွင့်ပြုလာအောင်နားချတိုက်တွန်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲအမေရိကန်အစိုးရကပြောကြပါတယ်ဘေရစ်ချက်ဆက်ရဲ့အရင်ဆယ်စုနှစ်တွေတွေ့ခီးစဉ်တွေမှာပန်းစီခံရသူတွေလွံ့ပြောက်ရေးကျိုးပန်းခဲ့မှုတဲ့အစင်လာတွေရှိတာကြောင့်မြန်မာနိုင်ငံမှာလက်ရှိပန်းစီခံထားတဲ့အမေရိကန်နိုင်ငံသားသတင်းတောက်ဒန်နီဖော့ဖန်စတာလွံ့ပြောက်ရေးအတွက်အခုခီးစဉ်အတွင်းကျိုးပန်းနိုင်တယ်လို့အကဲခတ်တွေကမျှော်လင့်ထားကြတာပါဘေးရစ်ချက်ဆက်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့အဒီကိစ္စနဲ့ပတ်သက်လို့တစုံတရာပြောဆိုဖို့ညင်းဆိုထားပါတယ်အခုခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုအသိပေးခဲ့တဲ့အကြောင်းနဲ့ခီးစဉ်ရဲ့ရလကိုလည်းအတွင်းမှုချုပ်ကိုအသိပေးအကြောင်းကြားမဲ့အကြောင်းနဲ့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူပုဂ္ဂိုလ်ကမနေ့ကပြောဆိုထားပါတယ်။ဒီခါပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်တဲ့ဖော်ရေးကော်မတီရဲ့အကြံပေးအဖွဲ့ဝင်တူဖြစ်ခဲ့တဲ့ Barry Richardson ဟာ2018ခုနှစ်ကတော့အကြံပေးအဖွဲ့ရဲ့လုပ်ငန်းစဉ်တွေကိုဝေဖန်ခဲ့ပြီးမြန်မာအစိုးရနဲ့အခြေအနေသဘောကွဲလွဲခဲ့တာကြောင့်အကြံပေးအဖွဲ့ကနှုတ်ထွက်ခဲ့ပါတယ်။